ထိုင်းနိုင်ငံဆူဗန်ဘူရီခင်ကဂျန်ကင်းနဲ့မှာပျောက်ဆုံးသွားတဲ့နှစ်နှစ်သားအရွယ်ကလေးငယ်ကိုအင်ကာနီကပြန်ပြီးတွေ့တဲ့အခါမှာတည်ဆုံးနေပုံကိုကြည့်ပြီးသူရောတာရောတည်ဆုံးတာမဟုတ်ဘူးလို့တန်ပြန်ရှိနေတဲ့သူ့မိဘတွေအတွက်ကလေးငယ်ရဲ့အလောင်းကိုဒုတိယအချိန်မြောက်ပြန်ပြီးတော့ခွဲစိတ်ဆစ်ဆေးဖို့လုပ်နေပါတယ်။ကလေးရဲ့အလောင်းကိုဆစ်ဆေးရမှာကိုရီးလျောက်ကျူးလွန်ထားတဲ့လက္ခဏာမတွေ့ရဘူးလို့PGH ရဲတပ်ဖွဲ့ထရီဆေးုံရဲ့မှုခင်းစစ်ဌာနကထုတ်ပြန်ချက်ကိုမိမာရီဖြစ်တဲ့အသက်26နှစ်အရွယ်မြန်မာအလုပ်သမားဦးပြီးနဲ့အသက်20ရွယ်သူစနီမတ်မော်တို့ကမချေနပ်တဲ့အတွက်မေးခွန်းတွေထုတ်ခဲ့တာပါ။ဒီဆေးစစ်ချက်ကကလေးငယ်မှာအယိုးတစုံတရာချိုးနေတာမတွေ့ရတယ်လို့ကလေးဝတ်ထားတဲ့အင်ကြီးမှလည်းတွေးဆမနေဘူးလို့ဖော်ပြထားပါတယ်။မိခင်ဖြစ်သူကတော့ပျောက်ဆုံးပြီးကိုယ့်ရဲ့အကြံမှပြန်တွေ့ရတဲ့သူ့သားငယ်ကိုမှဒဏ်ထံချက်တွေပြည့်နေတယ်လို့ပြောခဲ့ပြီးသူတို့သားငယ်ဆော်လူပြီးတေဆုံးမှုနဲ့ပတ်သက်ပြီးတော့အဖြစ်မှမသိရမချင်းအလောင်းကိုမတကြိုဘူးလို့လည်းပြောပါတယ်။ဒီဇင်ဘာ26ရက်နေ့မှာတော့တောင်းရင်တည်ဆုံးမှုနဲ့ပတ်သက်ပြီးအမှန်တမ်းဖြစ်အောင်ဆောင်ရွက်ပေးဖို့အတွက်မိဘတွေကရဲကိုတိုင်ချက်ဖွင့်ခဲ့တယ်လို့အလောင်းကလည်းပြန်လည်အနှံခဲ့တာပါ။တရားရေးဌာနလျှောက်က CIFS မှုခင်းစစ်သိပ္ပံဆိုင်ရာဗဟုဌာနရဲ့ DNA ဌာနခွဲဒါရိုက်တာဝီယာယုတ်ကတော့ကလေးငယ်ရဲ့အလောင်းကိုသမဆတ်ရန်စိတ်ဆေးုံမှာဒုတိယအကြိမ်ခွဲစစ်ဆစ်ဆင်းမှုတွေလုပ်ဖို့ရဲတွေနဲ့ CIFS တို့ပူးတွဲဆောင်ရွက်နေတယ်လို့ချက်တပရင်းနေမှာပြောပါတယ်။အခုလိုဒုတိယအကြိမ်ပြန်စစ်ဖို့အမိန်ကို CIFS ဒါရိုက်တာဒုရဲမှုကြီးဝနာပွန်ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ဆူဖန်ဘူရီခန်အတွင်းကဤကပေါင်းရာချီကျဲဝင်းနဲ့ကျန်တော့တဲ့မှာဒီဇင်ဘာ18ရက်နေ့မနေ့ကမိဘတွေအလုပ်လုပ်ရနေရတဲ့မင်းမွေးမှာဆော့နေပျောက်ဆုံးသွားတဲ့ကလေးအလောင်းကိုဒီဇင်ဘာ25ရက်နေ့မှာပျောက်ဆုံးတဲ့နေရာနဲ့9ကီလိုအကွာမှာပြန်တွေ့ခဲ့ရတာဖြစ်ပါတယ်။ရဲတွေကဒီကြံဆိုင်ခင်းမှာထုံးဆက်မောင်းသူထိုင်းနိုင်ငံသားတို့ကိုတန်တရားနဲ့ထပ်မံစစ်ဆေးနေပါတယ်။